ဥရောပအနေနဲ့ COVID-19 ကာကွယ်ဆေးကိုအတည်ပြုပေးရမှာရောထိုးနှံပေးရမှာပါနောက်ကျခဲ့တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကဗုဒ္ဓဟူးနေ့ကပြောဆိုပါတယ်သူတို့အနေနဲ့ကာကွယ်ဆေးကိုအချိန်မီထိုးနှံပေးနိုင်မယ်လို့အထင်ကြီးခဲ့တယ်လို့လည်းဆိုပါတယ် von der Leyen ကဥရောပပါလီမန်ထဲမှာကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုရမှာတော့EU အုပ်ချုပ်ရေးပိုင်းကအဖွဲ့ဝင်28နိုင်ငံကိုကာကွယ်ဆေးတပြိုင်နက်တည်းထိုးမယ်လို့ဆုံးဖြတ်ထားပြီးနိုင်ငံကြီးတွေကကိုယ်တော်နဲ့ကိုယ်လှုပ်သွားတာဟာကျွန်မတို့လူ့အဖွဲ့အစည်းကိုအဆုံးသတ်စေတယ်လို့ဆိုပါတယ်။ဥရောပစည်းဝါးနဲ့လုံထုံလုံနီဆိုင်ရာအေဂျင်စီတွေစီကထောက်ခံချက်တွေရဖို့နောက်ထပ်3-4ပတ်လောက်စောင့်နေကြမှာပဲဒီကိစ္စဟာအသက်ပေးလုံခြုံရေးဖြစ်တာကြောင့်အဆင့်ကျော်ပြီးလှုပ်တာမျိုးမဟုတ်ဘူးလို့လည်းသူမကကာကွယ်ပြောဆိုသွားပါတယ်။ EU အနေနဲ့ကာကွယ်ဆေးသစ်တွေကိုထုတ်လုပ်ဖို့အဓိကအာရုံစိုက်နေပြီးကာကွယ်ဆေးအမြောက်အများကိုအလင်းအမြန်ထုတ်လုပ်ရေးကိုရှော့ပေါ့တွက်ဆခဲ့ကြတယ်လို့လည်းပြောဆိုခဲ့ပါတယ်။ဥရောပကော်မရှင်နာမင်းကြီးကလည်းဗြိတိရှားအုပ်စိုးထားတဲ့မြောက်အိုင်ယာလန်ကိုပို့ကုန်တွေတင်းကျပ်ထားတဲ့ကိစ္စပေါ်မှာဝန်ထမ်းမှုကိုပြသခဲ့ပြီးဒီလိုမြောက်အိုင်ယာလန်နဲ့ EU အဖွဲ့ဝင်ဖြစ်တဲ့အိုင်ယာလန်နိုင်ငံတွေကြားနယ်စပ်တွေကိုတင်းကျပ်ထားတာဟာဒီဒေသမှာတင်းမမှုတွေပြန်ပြီးတော့ဖြစ်လာစေတယ်လို့ဆိုပါတယ်။